လုံချုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူနှစ်ယောက်မန္တလေးမှာတေဆုံးခဲ့ပြီးတဲ့နောက်တမတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုလှုံ့ဆော်ရေးတားဆီးတဲ့ Facebook ကုမ္ပဏီရဲ့မူအရာဖယ်ရှားလိုက်တာဖြစ်တယ်လို့ဘူဝါရရေးရာဆိုင်ရာကုမ္ပဏီပြောခွင့်ရ Rafael Frankel ကပြောကြားပါတယ်
In line with our global policies, we've removed the Tatmadaw True News information team page from Facebook.
Facebook ရဲ့ကမ္ဘာအနှံ့ချမှတ်ထားတဲ့မူဝါဒအရတက်မတော်သတင်းမှန်ပြန်ကြားရေးစာမျက်နှာကို Facebook ကဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလှုံ့ဆော်ရဆိုတဲ့စည်းကမ်းကိုအချိန်ချင်းချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရက Reuters သတင်းဌာနကိုပြောကြားခဲ့တာပါ။အဲ့ဒီစာမျက်နှာကို Facebook ကဖြတ်လိုက်တဲ့အတွက်အခုဆိုရင်ရှာကြည့်ရင်တော့မှအဲ့ဒီ Facebook page စာမျက်နှာမရှိဘူးလို့ဖော်ပြနေပါတယ်။အခုအနာ3ရက်လုံးကိုတည်ယူထားတဲ့တက်မတော်ကားခွဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ Facebook စာမျက်နှာကို2018ခုနှစ်ထဲက Facebook ကဖယ်ရှားထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေဖြစ်ခဲ့စဉ်အချိန်မှာ Facebook ပေါ်ကနေအမုန်းတရားအခြေခံတဲ့ရေးသားဖော်ပြမှုတွေထွေးထိုးလှုပ်ဆောင်မှုတွေကို Facebook ကမတားဆီးခဲ့ဘူးလို့ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာလို့ဆောင်ရွက်လာတာဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ကလည်းစစ်တပ်နဲ့မကင်းတဲ့နာမည်တူးတဲ့အကောင့်တွေစာမျက်နှာတွေကိုဖယ်ရှားခဲ့တယ်လို့ Facebook ကကြေညာခဲ့ပါလိမ့်ရှင်။